တူနီးရှားနိုင်ငံမှာလှုပ်ကြံခံခဲ့ရတဲ့အတိုက်ခံကောင်းဆောင်ချွတ်ဂရီဘီလစ်ရဲ့အတုပအခမ်းအနားနဲ့တိုက်ဆိုင်ပြီးတော့ဖြီလုံးချွတ်တပိတ်မှောက်ကြဖို့အတွက်နိုင်ငံရဲ့အကြီးဆုံးအလုံသမားတမကကဆော်အော်လိုက်ပါတယ်။တူနီးရှားအလုံသမားများဆိုင်ရာအထွေထွေတမကကြီးကတပိတ်မှောက်ကြဖို့အတွက်အကြတာရင်းနဲ့နှောင်းပိုင်းမှာကြေညာခဲ့တာဖြစ်ပါတယ်။အစိုးပိုင်းတို့ကလည်းနိုင်ငံရေးပါတီနဲ့မပတ်သက်တဲ့သတ္တိပညာရှင်တွေနဲ့အစိုးရတဲ့ဖွဲ့မဲ့ဝန်ကြီးချုပ်ရဲ့အစီအစဉ်ကိုညွန်ပေါင်းအစိုးရရဲ့မှလွှမ်းမိုးတဲ့ဒီဝန်ကြီးချုပ်ရဲ့ပါတီကကန့်ကွက်လိုက်ပါတယ်။မျိုးတော်ရဲမှလည်းဆန္ဒပြသူတွေနဲ့ရဲတွေကြားမှာဒုတိယနေ့ဇက်တိုက်အဖြစ်နဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။မစ္စတာဘီလစ်လှုပ်ကြံခံခဲ့ရပြီးတဲ့နောက်မျိုးတော်ရဲမှအစိုးရကိုမကျေနပ်တဲ့ဆန္ဒပြမှုတွေဖြစ်ပေါ်လာတဲ့အတွက်လက်ရှိအစိုးရကိုဖျက်ပြီးတော့ဒီအစိုးရအသစ်ဖွဲ့မယ်လို့ဝန်ကြီးချုပ်ဟာမာဒီဂျီပါလီကဗုဒ္ဓဟူးနေ့တုန်းကကြေညာခဲ့ပါတယ်။ဒီကြေညာချက်အပေါ်အတိုက်ခံတွေဘက်ကကြကြပြန့်ပြန့်ထောက်ခံမှုရခဲ့ပါတယ်။ဒါပေမဲ့သူရဲ့အနာဒါပါတီဒုတိယခေါင်းဆောင်အဗ်ဒယ်အာမစ်ဂျယ်လစီကဒီအစီအစဉ်ကိုပါတီကလက်မခံနိုင်ဘူးလို့ကြားသာရင်းနေမှာပြောလိုက်ပါတယ်။အခုလိုလူသိရှင်ကြားကန့်ကွက်လိုက်တဲ့အတွက်ပါတီထဲမှာသဘောထားကွဲပြားမှုတွေရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်ရှင်။